83 ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကို ဒေါက်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်းမင်းငံရုံးနဲ့ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနက ကိုယ်စားလှယ်အဖွဲ့ကပဲတက်ရောက်သွားမှာဖြစ်ပါတယ်ဒီညီလာခံမှာမြန်မာနိုင်ငံအနေနဲ့ရခိုင်အရေးကိစ္စကိုကုလအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းကိုယ်စားလှယ်အဖွဲ့ကတင်ပြသွားမယ်လို့ဆိုပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြပေးထားပါတယ်အမေရိကန်ညူးယောက်မှာကျင်းပမဲ့ကုလသမဂ္ဂရဲ့
83 ချိန်မြောက်ထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင့်ပါတဲ့ကိုယ်စားလှယ်အဖွဲ့ပဲတက်ရောက်မှာဖြစ်ပါတယ် ဒီ 83 ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကကျန်းမာရေးနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးပွဲတွေအာဆီယံနိုင်ငံသားရေးဝန်ကြီးများတည်တံ့အစည်းအဝေးအာဆီယံအမေရိကန်နိုင်ငံသားရေးဝန်ကြီးအစည်းအဝေးအာဆီယံဒေသဆိုင်ရာအဖွဲ့အစည်းတွေရဲ့တွေ့ဆုံပွဲတွေကိုလည်းဝန်ကြီးဦးကျော်တင့်ဆွေကိုကိုယ်စားလှယ်အဖွဲ့ကတက်ရောက်လိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနမြန်အတွင်းဝင်ဦးမြင့်သူကပြောပါတယ်။
တို့ကတော့ကျွန်တော်တို့ဒီလက်တလော့ဖြစ်နေတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြသွားပါမယ်။အချိန်ထဲမှာပဲကျွန်တော်တို့ဒီနယူးယောက်တင်မဟုတ်ပါဘူးဂျနီဗာမှာလည်းကျွန်တော်တို့လူ့ကွင်ကောင်စီမှာကျွန်တော်တို့ဒီလက်တလော့ဖြစ်ပေါ်နေတဲ့အနေအထားတွေကျွန်တော်တို့အစိုးရဆောင်ရွက်နေတဲ့အနေအထားတွေရှင်းပြသွားပါမယ်။နောက်တစ်ခုကတော့ကျွန်တော်တို့နဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာပါ
။ရခိုင်ရေးကိစ္စကိုလည်းဒီညီလာခံမှာထည့်သွင်းဆွေးနွေးရတင်ပြတာရရှိလာနိုင်တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အနေနဲ့တက်ရောက်ပြီးတန်တမန်နီးလန်းရဖြည့်ရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါတယ်။နိုင်ငံရေးလေးလာသူတို့ဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့
ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဟုတ်လားဒီနိုင်ငံတကာအတိုင်းအဝန်းကြားမှာဒီစိန်ခေါ်မှုတွေချက်တဲတွေမြင့်တက်နေတယ်ဆိုတာကတော့ဒါမြင်မရတဲ့အနေအထားပဲ။အဲ့ဒီအခါကျတော့အဲ့ဒီလိုနော်ဟိုမြင့်တက်နေတဲ့အခြေအနေကိုဟိုထိနှိမ့်နိုင်မှုလိုအပ်တယ်။နောက်ရော့ချလာအောင်ဆောင်ရွက်နိုင်မှုလိုအပ်တယ်။ထိထိရောက်ရောက်ကြေကြေပြန့်ပြန့်နဲ့မဟာဗျူဟာမြောက်ချင်းကပ်ပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်။နောက်အဲ့ဒီလိုဆောင်ရွက်တဲ့အပိုင်းကိုနော်နိုင်ငံတော်အတိုင်းအမြံပုံကိုဒေါက်တာဆန်းစုကြည်ကိုတိုင်ကြက်မှတ်ဦးဆောင်ပြီးတော့ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်ဗျာ။အထူးသဖြင့်တော့နိုင်ငံကဖိအားတွေအချက်တဲတွေမြင့်တက်လာလေလေကိုယ့်ဘက်ကလည်းပဲနောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းပေါ့အထူးသဖြင့်တော့မိတ်ဆွေနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုကိုချဲ့ထွန်းဖို့လိုအပ်လေလေလို့အဲ့ဒီလိုမြင်တယ
်ခုနစက်တကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်းပင်ခံတက်ရောက်ခဲ့ပြီးမနစ်ကကျင်းပရဲ့82ကြိမ်မြောက်ညီလာခံကိုတော့ဒုတိယသမ္မတဦးဟင်နရီဗန်တီဝဲတက်ရောက်ခဲ့ပါတယ်